Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ကောဇာတက္ကရာ1389ခုနှစ်နှစ်တကူတကူလပြည့်ကျော်17ရက်မဟာတကြံအကြနေမှာသောတာရှင်တွေရွှင်လန်းချမ်းမြေကြပါသည်ရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2015ခုနှစ်ဧပြီလ14ရက်အင်္ဂါနေ့ညနေပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါအီရန်ဝန်ကြီးချုပ်ဟာဒီကနေ့သမ္မတဩဘားမားနဲ့တွေ့ဆုံမှာဖြစ်ပြီးအီရန်မှာ IS အသွေးကြွတွေကိုတိုက်ထုတ်ရေးအတွက်အမေရိကန်ကအကူအညီတွေပို့ပြီးပေးဖို့တောင်းဆိုမှာဖြစ်ပါတယ်ဆိုမာလီယာနိုင်ငံမှာတော့ပညာရေးဝန်ကြီးဌာနမှာ El Shabab စစ်သွေးကြွတွေဝင်ရောက်ခဲ့ပြီးတော့ဖောက်ခွဲမှုတွေနဲ့ပစ်ခတ်မှုတွေလုပ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆွမွေ
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့စစ်ရေးတင်းမာနေစေမြမတက်မတော်နဲ့ကိုကန်တက်တို့ကြားတကြံကာလအတွင်းမှာတက်ဘက်ကနေပြီးတော့ထိုးစစ်ဆင်နေတဲ့အခြေအနေဘယ်လိုရှိပါသလဲ
ဒီနေ့ရက်တော့ပြင်းထန်တော့ပြင်းထန်ပါတယ်ဒါပေမဲ့ဖြစ်တဲ့နေရာနဲ့နဲတယ်ပေါ့နော်မနေ့တော့ကနေဒီနေ့
ကိုကန်ပြောခွင့်ရပြောပြပေးခဲ့တာပါအပြည့်အစုံနားဆင်ရပါမယ်ရှင်အေယာဝရီမအူပင်မလက်တူကလယ်သိမ်းခံနဲ့လယ်မြေတွေကိုရဖို့ပြန်တောင်းရင်းနဲ့ထောင်ချခံရတဲ့လယ်သမားကြီးကိုအစာငတ်ခံဆန္ဒပြနေတာကနေပြီးတော့ရွာသားကြီးစိတ်ရောဂါအထုကုဆေးရုံကိုပို့ဆောင်ခံရရတဲ့ဆိုတဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ဒီကနေ့ကြာရောက်တဲ့မဟာအသာတကြံအကြနေမှာရေကစားမန်းနဲ့တီးရေပက်ကစားသူတွေနဲ့စီကားနေတဲ့ရန်ကုန်တကြံမြင်ကွင်းကိုပြောပြပေးဖို့ရှိတယ်လို့ကြံတေးသချင်းလက်ဆောင်ကိုလည်းပါပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးကတင်ပြပေးမှာပါရှင
်အီရတ်ဝန်ကြီးချုပ်ဟေဒာ L. Abadi ဟာဒီကနေ့အင်ကာနဲ့သမ္မတအင်ဗျူမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံတဲ့အခါမှာ IS Islamic စစ်သွေးကြွတွေကိုနှိမ်နင်းဖို့အတွက်အမေရိကန်ဘက်ကအကူအညီတွေပို့ပြီးပေးဖို့ပြောဆိုမှာဖြစ်ပါတယ်။အမေရိကန်စီကပံ့ပိုးထောက်ခံမှုတွေအတော်ရခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ထဲအီရတ်နယ်မြေအတော်များများကိုသိမ်းပိုက်ခဲ့တဲ့စစ်သွေးကြွတွေကိုတိုက်ထုတ်ဖို့ကြိုးစားနေတဲ့အီရတ်တပ်တွေအတွက်အမေရိကန်ဘက်ကအကူအညီတွေကိုတိုးပြီးပေးစီခြင်းကြောင့်အမေရိကန်နိုင်ငံကိုမလာရောက်ခင်မှာပဲမစ္စတာအဘာဒီကပြောကြားခဲ့တာပါအကြမ်းဖက်သမားတွေကိုအီရတ်မြေပေါ်မှာရင်ဆိုင်တိုက်ခိုက်နေကြရတာဖြစ်ပြီးဒီအကြမ်းဖက်အန်ဒီယားဟာအီရတ်တနိုင်ငံတည်းကိုချိမ့်ချောက်နေတာမဟုတ်ဘဲဒေသရင်းမှာရောတကဘာလုံးကိုပါချိမ့်ချောက်နေတာမို့နိုင်ငံတကာရဲ့ဝိုင်းဝန်းကူညီမှုတွေလိုအပ်ပါတယ်လို့လည်းမစ္စတာအဘာဒီကပြောပါတယ်စစ်သွေးကြော်တွေဟာသူတို့လိုအပ်တဲ့ငွေကြေးရဖို့အတွက်ရင်းနှံတွေရှင်းအောင်ပစ္စည်းတွေခိုးထုတ်နေကြတာမို့ဒါတွေရဆိုင်စီဖို့နိုင်ငံတကာကအကူအညီကိုပန်ကြားတာပါဩဂုတ်လကစပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေဟာအီရတ်နိုင်ငံက IS စစ်သွေးကြော်တွေကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှု1800ကျော်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အီရတ်ဘက်ကတိတိကျကျဘာကိုတောင်းဆိုမယ်မှမသိရသေးပေမဲ့သမ္မတအိုဘားမားကတော့အီရတ်ကိုအကူအညီတွေပို့ပြီးပေးဖို့စဉ်းစားမှာဖြစ်ကြောင်းမနေ့ကသမ္မတအင်ဗျူပြောခွင့်ရ Josh Arnes ကပြောပါတယ်။အမေရိကန်ကအီရတ်တပ်တွေကိုအကြံပေးဖို့နဲ့ကူညီဖို့အတွက်တပ်သား3000ဆေလွတ်ခဲ့ပေမဲ့မြေပြင်တိုက်ခိုက်ရေးအတွက်တော့တပ်သားဆေလွတ်တာမျိုးမလုပ်ပါဘူး။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကစစ်မြေပညာရေးဝန်ကြီးဌာနရှိရာအစိုးရရုံးဝင်တွေကိုတနတ်သမားတွေပောက်ခွဲတက်ခတ်ပြီးအတင်းဝင်ရောက်ဖို့ကြိုးပမ်းခဲ့ကြပါတယ်။အခင်းဖြစ်ရာနေရာမှာအ ਨੇ ဆုံးပောက်ကွဲမှုကြီးတစ်ခုဖြစ်ခဲ့ပြီးတဲ့နောက်တနတ်ပြည်သူတွေကြားရတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အဲရှာဘတ်စစ်သွေးကြွအဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။ AP သတင်းဌာနကတော့တနတ်သမားတွေကပညာရေးဝန်ကြီးဌာနဝန်ထမ်းတို့ကိုတစားကန်ဖြစ်ဖမ်းဆီးခဲ့တယ်လို့ဖော်ပြခဲ့ပေမဲ့ဆိုမာလီယာအစိုးရတောင်ရှိသူတွေကတော့လွန်ကျွေးတပ်ဖွဲ့တွေနဲ့အာဖရိကယူနီယံတပ်တွေကအခြေအနေကိုထိန်းချုပ်ထားလာပြီဖြစ်တယ်လို့ VOA ကိုပြောဆိုခဲ့တာပါတက်ခတ်မှုအတွင်းတည်ဆုံသူ၄ယောက်ကနေ၈ယောက်ထိရှိနိုင်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီလာဇမိုင်းမှာတော့လည်းအရှာဘတ်စစ်သွေးကြွတွေကကင်ညာနိုင်ငံဂရစ်ဆာတက်ကူမှာဝင်ရောက်တက်ခတ်ခဲ့ရာကလူပေါင်း148ယောက်တည်ဆုံခဲ့တာပါအရှာဘတ်အဖွဲ့ကတော့အင်းဒီချင်းဆိုမာလီယာနိုင်ငံထဲမှာအခြေစိုက်ထားတဲ့စစ်သွေးကြွတွေပေါ်ကင်ညာနိုင်ငံကစစ်ဆင်နေတဲ့အပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့တက်ခတ်ခဲ့တာလို့လည်းပြောဆိုခဲ့ပါတယ်။ဆိုမာလီယာအစိုးရကတော့ကင်ညာနိုင်ငံကတက်ခတ်မှုကိုအဓိကကြိုးကန်စီစဉ်သူဖြစ်ဆွဆွဲထားသူအပါအဝင်အရှာဘတ်အဖွဲ့ရဲ့ခေါင်းဆောင်17ယောက်ကိုအလို့ရှိကြောင်းကြေညာထားတာပါ။အဖွဲ့ခေါင်းဆောင်အမက်ကိုမာအပူဥပဲကိုဖမ်းဆီးနိုင်ရင်အမေရိကန်ဒေါ်လာ2သိန်းခွင်းနဲ့နောက်ထပ်ထိတ်တန့်ခေါင်းဆောင်10ယောက်အတွက်ကိုတော့ဒေါ်လာ3သိန်းကနေ3သိန်းခွဲအထိပေးမယ်လို့လည်းပြီးခဲ့တဲ့ကြာသပတေးနေ့ကပဲစုငွေထုတ်ထားပါတယ်
နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအီရန်နဲ့နောက်ဆုံးသဘောတူညီမှုရအောင်နိုင်ငံတကာညှိနှိုင်းမှုတွေလှုပ်ဆောင်နေချိန်မှာစိတ်ရှည်ရှည်ထားကြဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ အင်ကာနေမှာအထက်လွတ်တော်မှာရှင်းလင်းတင်ပြဖို့ရှိပါတယ်။မနေ့ကညနေပိုင်းမှာအောက်လွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးကယ်ရီကအခုလိုတိတ်ခက်ခဲလာတဲ့အလုပ်ကိုကျန်းတဲ့2လခွဲဇွန်လ30တက်မှတ်ရက်အတွင်းမှာသူပြီးဆုံးတဲ့အထိလှုပ်ဆောင်နိုင်ဖို့အတွက်လွတ်တော်အမတ်တွေအနေနဲ့အချိန်ပေးမယ်လို့မျှော်လင့်ထားကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။လွတ်တော်ကတော့ဒီချမှတ်ဖို့ဖြစ်လာနိုင်တဲ့နျူကလ িয়ার သဘောတူညီချက်ကိုလွှတ်တော်အမတ်တွေပြန်လည်သုံးသပ်ဖို့အတွက်ရက်ပေါင်း60ထားပြီးအီရန်အတွက်အရေးယူဒဏ်ခတ်မှုရုပ်သိမ်းပေးဖို့ဖြစ်မဖြစ်မဲခွဲပြီးဆုံးဖြတ်ဖို့စဉ်းစားနေကြတာဖြစ်ပါတယ်။အီရန်နိုင်ငံချိုင်းဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကတော့အီရန်နျူကလ িয়ার ရေးသဘောတူညီချက်ပထမအဆင့်ဖြစ်အီရန်နိုင်ငံပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးတယ်လို့ဒီကနေ့ပဲပြောဆိုလိုက်တာပါ။အီရန်ပေါ်မှာဒဏ်ခတ်အရေးယူမှုချမှတ်ထားခြင်းတွင်ကောင်းမွန်တဲ့သဘောတူညီချက်မရနိုင်ပါဘူးလို့လည်းဝန်ကြီးဇာရစ်ကပြောပါတယ်။ဒါကြောင့်သဘောတူညီချက်ပထမအဆင့်မှာတင်အီရန်ပေါ်ချထားတဲ့အရေးယူမှုအလုံးရုပ်သိမ်းပေးရမယ်လို့အခိုင်အမာပြောတာပါ။နောက်ဆုံးသဘောတူညီချက်ရဖို့တိတ်ကိုနှိမ့်ကနေပြီဖြစ်ပေမဲ့သဘောထားခံယူချက်တွေကိုပြောင်းပြစ်ဖို့လိုတယ်လို့လည်းပြောပါတယ်
။အီရန်နိုင်ငံအတွက်အစ်မြေလေယောင်းကောက်ွယ်ရေးစနစ် S-300 ကိုရုရှားနိုင်ငံကဒီနှစ်ကုန်နောက်ဆုံးထားတင်ပို့မှာဖြစ်တဲ့အကြောင်းအီရန်ဆိုရအစ်မြေရရှိသူကပြောပါတယ်။အီရန်နိုင်ငံကိုမစ်ဆိုင်းလ်နဲ့တင်ပို့မှုတွေမလုပ်ဖို့၅နှစ်ကြာတာမြင့်ချက်ကိုဖယ်ရှားလိုက်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲအီရန်မျိုးသားလူညွန့်ကောင်စီရဲ့အကြီးအကဲအလီရှမ်ခါနီကရုရှား Interfax သတင်းဌာနကိုကြေညာချက်ပေးဖို့ပြောဆိုခဲ့တာပါ။ဘယ်လောက်ဆော့ဆော့ပို့နိုင်မလဲဆိုတာကတော့ထုတ်လုပ်သူတွေပေါ်မူတည်နေပြီးအားလုံးပြီးဆုံးမှုဆိုရင်တော့6လတက်မနဲ့ကြာလိမ့်မယ်လို့ခန့်မှန်းထားတယ်လို့လည်းရုရှားလူညွန့်ကောင်စီအတွင်းဝင်နီကိုလိုင်ပက်ထရူရှက်ကဒီကနေ့ပဲ Interfax သတင်းဌာနကိုပြောဆိုခဲ့ပါတယ်။ဒေါ်လာ1800တန်ဖိုးရှိတဲ့အရောင်းဝယ်စာချုပ်ကို2008ခုနှစ်ကတည်းကချုပ်ဆိုထားတာဖြစ်ပေမဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီကအီရန်ပေါ်အရေးယူတကတ်မှုတွေချမှတ်ခဲ့ပြီးတဲ့နောက်2010ပြည့်နှစ်မှာရုရှားကဆိုင်းငံ့ထားတာပါ။အမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်တိုင်းအခုခါဆက်လက်ဆောင်ရွက်တော့ဖို့ရုရှားသမ္မတရဲ့ဆုံးဖြတ်ချက်ပေါ်စိုးရိမ်နေကြောင်းပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံကအီရန်ကိုကာကွယ်လေကြောင်းကာဝေးစနစ်ရောင်းချနိုင်တဲ့အပေါ်ကန့်ကွက်ကြောင်းအရင်ကလည်းပြောပြရတဲ့အကြောင်းနဲ့သမ္မတအင်ဂျီတို့ပြောခွင့်ရဂျော်ရှာနက်ကပြောဆိုခဲ့သလိုမချာသေးခင်ကရုရှားနိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံစဉ်မှာလည်းအမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီကဒီအကြောင်းကိုဆွေးနွေးခဲ့တယ်လို့လည်းပြောဆိုသွားခဲ့ပါတယ
်။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်လို့တနင်္ဂနွေနေ့ကကြီးညာခဲ့တဲ့ Hillary Clinton ဟာဒီကနေ့အင်ကာနေ့မှာ Democratic Party သမ္မတလောင်းဖြစ်တဲ့အကြိုရွေးကောက်ပွဲပါဝင်ရှင်ပြိုင်ဖို့အတွက် Iowa ပြည်နယ်ကိုသွားရောက်နေပါပြီ။အိုဝါပြည်နယ်မှာဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်တဲ့အမည်စင်းတင်သွင်းရေးအတွက်ပါဝင်ရှင်ပြိုင်ကြတဲ့အကြိုရွေးကောက်ပွဲကျင်းပတဲ့ထုံစံရှိပါတယ်။မစ်ကလင်တန်ဟာသူ့ရဲ့ဇာတိမြေနယူးယောက်ပြည်နယ်ကနေအိုဝါကိုသွားရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်တစ်လျှောက်မဲဆွယ်တဲ့အနေနဲ့မွန်တီဆယ်လိုမြို့ကလေးကကောလိပ်ကျောင်းငယ်ကလေးမှာကျောင်းသူကျောင်းသားတွေဆရာဆရာမတွေနဲ့တွေ့ဆုံခဲ့ပါတယ်။သမ္မတဂရိုဟောင်းတယောက်ဖြစ်တဲ့အရင်နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်သူအထက်လွှတ်တော်မှဟီလရီကလင်တန်ဟာလွန်ခဲ့တဲ့9နှစ်တုန်းကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအိုဘားမားကိုရှုံးနိမ့်ခဲ့သူဖြစ်ပါတယ်။အခုအိုဝါကိုလာရောက်တဲ့ခီးစဉ်အတွင်းပြည်နယ်တွေကိုဖြတ်သန်းလာတဲ့ပင်ဆယ်ဗေးနီးယားနဲ့အိုဟိုင်းယိုပြည်နယ်တွေမှာခီးတထောင်နားဆင်မှာသူ့ရဲ့မဲဆွယ်မှုနဲ့ရုပ်ပုံတွေဟာသတင်းမီဒီယာတွေမှာလင်းလင်းမြန်မြန်ပဲပြန့်နှံ့ခဲ့တာပါ။2008ခုနှစ်တုန်းကသူ့ရဲ့မဲဆွယ်မှုနဲ့မတူဘဲအခု2016ခုနှစ်အတွက်မဲဆွယ်ပွဲမှာသူဟာမဲပေးနိုင်ခြင်းရှိတဲ့အောက်ခြေလူရန်စားတွေနဲ့ဇက်တိုက်တွေ့ဆုံခဲ့တာတွေ့ရပါတယ်။ဒီလိုမဲဆွယ်မှုမျိုးကိုတက်ကရက်2000တုန်းကသူအထက်လွှတ်တော်မှဖြစ်ဝင်ရောက်အရွေးခံမဲ့မဲဆွယ်ပွဲတွေကတုံးခဲ့တာဖြစ်ပါတယ်။သူအနေနဲ့ Democratic Party အတွက်အရွေးခံရမယ်ဆိုတာလူတိုင်းပြောနေပေမဲ့2008ခုနှစ်တုန်းကလိုမထင်မှတ်ဖဲနဲ့သမ္မတအိုဘားမားကိုရှုံးနိမ့်တာပဲမဖြစ်အောင်ပေါ့ပေါ့ဆက်ဆက်မထားပဲဝင်ရောက်ရှင်ပြိုင်မှုလုပ်နေတာဖြစ်ပါတယ်
။စီးရီးယားနိုင်ငံအီတလီပြည်နယ်မှာပြီးခဲ့လာတဲ့အစိုးရရဲ့ထုတ်စစ်တွေအတွင်းလောက်စားစီပီပါနဲ့ဘုံတွေကိုကျဲချရမှာအစိတ်တင်ဓာတ်ရုပ်ပြည်ပစ္စည်းတွေပါဝင်တယ်လို့ယုံကြည်လောက်တဲ့အချက်လက်တွေကိုတွေ့ရတာကြောင့်စုံစမ်းစစ်ဆေးနေတယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မြင်မြင်တွေ့သူတွေအတန်နဲ့ဗီဒီယိုမှတမ်းတွေရတက်ခတ်မှုဖြစ်ပေါ်တဲ့နေရာ၃နေရာမှာဓာတ်ရုပ်လက်နက်အသုံးပြုတဲ့လက္ခဏာတွေကိုတွေ့ရပြီးနောက်ထပ်၃နေရာကိုတော့စုံစမ်းစစ်ဆေးဖို့လိုတယ်လို့လည်းပြောဆိုခဲ့တာပါ။တက်ခတ်မှုတွေဟာအီတလီပြည်နယ်မြို့တွင်းနဲ့အနီးအနားဒေသတွေကအတိုက်အခံလက်နက်ကိုထိန်းချုပ်ထားတဲ့နေရာတွေမှာဖြစ်ခဲ့ ဲ့လားလို့လည်းပြောပါတယ်။ဒါဟုတ်လည်းတွေ့အသုံးမပြုဖို့တကွာလုံးကတားမြစ်ထားတာကိုချိုးပေါက်ပြီးလူတွေဝီနာခံစားရမှာကိုလည်းဂရုမစိုက်ပဲစီးရီးယားဆူရကနောက်ထပ်ကျူးလွန်လိုက်တဲ့လို့ရဖြစ်နေလေ Human Rights Watch အဖွဲ့ရဲ့အရှိလေပိုင်းနဲ့မြောက်အာဖရိကရေးရညွှန်ကြားရေးမှူးနာရင်ဟူရီကပြောဆိုခဲ့တာပါ။
မြောက်ကိုရီးယားနိုင်ငံမှာနှိမ့်ဆက်ညှဉ်းပန်းမှုတွေအဆုံးသတ်အောင်မနက်ဖြန်ဗိုလ်တပ်ဦးနေချောက်မယ်မြောက်ကိုရီးယားဖခင်ကြီးကင်မ်ဆွန်းနှစ်ပတ်လည်နေ့ကိုတတ်မှတ်တောင်းဆိုတဲ့နယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကပြောပါတယ်လက်ရှိခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့ဖိုးကင်ဆွန်းလက်ထက်ကလိုပဲအလုတ်ကျန်းစခန်းတွေပညာပေးစခန်းတွေထားပြီးလွတ်လပ်စွာပြောဆိုမှုအတွက်ကန့်သက်ချုပ်ချယ်တာတွေနဲ့အာဏာရှင်ဆိုးရွားတဲ့ထူထောင်နိုင်အောင်စိတ်တပ်ပြုပြင်လှုပ်ဆောင်တာတွေလိုမျိုးစနစ်တကျဖိနှိပ်မှုတွေကိုဆက်လက်ကျင့်သုံးနေတယ်လို့လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါတယ်
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ဘက်ကချီဘော့ကျေးရွာကနေလွန်ခဲ့တဲ့တနေ့တုန်းကဘိုကိုဟာရမ်စစ်သွေးကြွတွေဖမ်းဆီးသွားတဲ့မင်းကလေးငယ်219ယောက်ကိုပြန်ရှာတွေ့လိမ့်မယ်လို့သူ့အနေနဲ့အာမမခံနိုင်တဲ့အကြောင်းသမ္မတဖြစ်ရွေးချယ်ခံထားရတဲ့မိုဟာမက်ဒူဘူဟာရီကပြောလိုက်ပါတယ်ပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတာတနေ့ပြည်လာတဲ့အချိန်မှာပဲမင်းကလေးငယ်တွေကိုပြန်ပြီးကယ်တင်နိုင်မှာမလားဆိုတာမသိနိုင်တဲ့အကြောင်းဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါမင်းကလေးတွေကိုရှာဖွေရေးလက်ရှိအစိုးရရဲ့ကြိုးပမ်းမှုတွေကိုတော့သမ္မတဖြစ်လာမဲ့ဘူဟာရီကဝေဖန်နေတယ်လို့သူ့အစိုးရဖြစ်တောင်းယူတဲ့အခါပုံစံသစ်နဲ့ဆောင်ရွက်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်
အင်္ဂါညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မဟာအတာတကြံအကြနေရဲ့ရန်ကုန်တကြံမြင်ကွင်းတွေကိုမတင်ဆက်ပေးခင်အရင်ဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ကိုကန့်ဒေတာကစီရေးနောက်ဆုံးအခြေအနေဖြစ်ပါတယ်။တိုက်ပွဲကာလ2လကျော်3လအတွင်းကိုရောက်ရှိလာပြီဖြစ်တဲ့မြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကိုင်တို့ကြားဒီကနေ့မှလည်းတရုတ်မြန်မာနယ်စပ်ရှင်ခုတ်တန်ဒေသတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြမတပ်မတော်ဘက်ကကိုကန့်လက်နက်ကင်တို့ရဲ့စခန်းတွေကိုသိမ်းပိုက်နိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။မနေ့ကတိုက်ပွဲတွေအတွင်းမှာတော့မြမတပ်မတော်ဘက်ကလက်နက်ကြီးကြီးတရုတ်ဘက်ကိုကျရောက်ခဲ့တယ်ဆိုတဲ့ပြောဆိုချက်တွေလည်းထပ်ပြီးတော့ထွက်ခဲ့ပါတယ်။အခြေအနေအသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ကိုကန့်လက်နက်ကင်တပ် MNDAA နဲ့မြမတပ်မတော်တို့ကြားဒီကနေ့မှလည်းတရုတ်မြန်မာနယ်စပ်ရှင်ခုတ်ထံဒေသတဝိုက်ကနေရာနှစ်နေရာတို့မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီကြံကာလအတွင်းမှာတပ်မတော်ဘက်ကထိုးစစ်ဆင်တဲ့နေရာနှဲသွားတယ်လို့ကိုကန့်လက်နက်ကိုင်တပ် MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်။ဒီနေ့ရက်တော့ပြင်းထန်တော့ပြင်းထန်ပါပဲ။ဒါပေမဲ့ဖြစ်တဲ့နေရာနဲ့နှဲတယ်ပေါ့နော်။မနေ့တော့ကနေဒီနေ့ခုတ်ထံတဝိုက်ပါပဲခင်ဗျ။အဲ့ဒီအခုဖြစ်တာကတော့နေရာတော့ဖြစ်မဲ့တဲ့တော်တော်ကဖြစ်တာကတော့၅၆နေရာတော့ဖြစ်တယ်ကျွန်တော်လည်းတန်ရတဲ့လူနဲ့ထိခိုက်ကြတဲ့လူနဲ့ဟိုဟာတန်ရတဲ့လူနဲ့ဆိုရင်အခုရပိုင်းကပေါင်းလိုက်ရင်60လောက်ရှိဩ40လောက်ရှိမှလား40နဲ့50လောက်ကြဆုံးတာတော့10ယောက်ကျော်တယ်10ယောက်ကျော်ရောက်20လောက်ရှိမှတဲ့ထိခိုက်တန်ရတာတော့ဟုတ်ကဲ့ဟို50လောက်ရှိပါတယ်ဟုတ်တယ်ပေါင်းလိုက်ရင်တော့60ကျော်ပဲ
ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းအရတော့ AB လ12ရက်နေ့နဲ့13ရက်နေ့တိုက်ပွဲတွေအတွင်းတပ်မတော်ဘက်က9ဦးကြာဆုံး18ဦးဒဏ်ရာရတယ်လို့ဖော်ပြပါတယ်ပြီးခဲ့တဲ့နှစ်အတာတိုက်ပွဲအတွင်းမြန်မာတပ်မတော်ဘက်ကပါစင်ကျော်ချေးရွာနဲ့တာကထန်ချေးရွာအနီးကစီရေးအရာရေးပါတဲ့တောင်ကုန်းတွေကိုသိမ်းဆည်းရမိပြီးကိုကန့်လက်နက်ကင်တပ်ဖက်ကလက်နက်နဲ့ခြေတွေကိုလည်းတင်းဆဲနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ AB လ13ရက်နေ့မနေ့ကတိုက်ပွဲအတွင်းတရုတ်နိုင်ငံဘက်ကမြန်မာတပ်မတော်ဘက်ကလက်နက်ကြီးကြီးချရောက်ခဲ့တယ်လို့လည်းကိုကန့်တပ်တို့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်။ကျွန်တော်ကြားတာကတော့အဲ့ဒီလက်နက်ကြီးကြီးလို့ကြားတယ်သူတို့ကကတ်တရလမ်းပေါ်သွားကြတယ်ပြောတယ်။သူတို့ကနန်ဆန်နဲ့ maintain သွားတဲ့လမ်းအဲ့ကြားမှာပေါ့။နည်းနည်းလေးထူးခြားတာကတော့ကျွန်တော်ပြောသလိုပါပဲကွန်မန်ဒိုတက်လို့လို့ပေါ့နော်အဲဒါကနည်းနည်းလေးထူးဆန်းပါတယ်သူတို့အတန်တနက်တန်နဲ့နည်းနည်းလေးသိမကြူတော့ဘူးဗျခါတိုင်းသူတို့သုံးတဲ့တနက်နဲ့အဲ့လိုလေးနည်းနည်းတွေ့ရတယ်ပြီးတော့တန်းချက်ကကားနဲ့တင့်ကားနဲ့ပြစ်ကူတာတာတွေ့ရပါတယ်ဗျလူအင်အားလည်းပူပြီးတော့သုံးပါတယ်ကျွန်တော်ကတော့တက်နိုင်တော့တော့ဒီသူတို့ထူးစစ်ဆင်ကျွန်တော်ခံတိုက်ရုံပဲရှိပါတယ်ခင်ဗျ
ဟုတ်ကဲ့
တစ်ပင်လဲကျွန်တော်ကတစ်ပင်ဟိုနီးပြူဟာလည်းမရှိပါဘူးကျွန်တော်ခံစစ်ဆိုတော့တော့နေပြီးတော့မှဥမာကျွန်တော်ဖက်ဒီလိုထိုင်ပြီးတော့ဆွေးနွေးရင်ကောင်းမယ်ဆိုတဲ့ဥစ္စာထွက်လာရင်တော့ကောင်းတော့ပေါ့ဒါပေမဲ့အတိတ်ကတော့တက်မတော်ဖက်ကလက်ခံမှဖြစ်ပါမယ်အတိတ်ကကဥရပါမယ်ကောင်းဆောင်ပိုင်းပေါ့နော်တို့ကဘယ်လိုကင်ဆယ်ချင်လဲပေါ့ဗျာအကေးစေတနာရှိရှိနဲ့စိတ်မမှန်နဲ့ဆိုရင်တော့အလားအလာရှိပါတယ်ဒါမှခဏပြောသလိုပဲအာဒီအပြစ်ခြေမုံးမယ်အာအဲ့လိုစိတ်တက်နေဆိုရင်တော့သိမလွယ်ပါဘူးခင်ဗျ
မြန်မာတပ်မတော်ဘက်ကလက်နက်ကြီးကြီးတရုတ်ဘက်ကိုကျရောက်ခဲ့တဲ့ဆိုတဲ့သတင်းပေါ်မှာတော့တရုတ်အစိုးရဘက်ကထုတ်ပြန်ချက်တစုံတရာမရှိသေးတယ်လို့တိကျအတည်ပြုချက်တော့မရသေးပါဘူးကိုကန့်ဒေတာတိုက်ပွဲတွေလက်နက်ကြီးကြားမြင်လာတဲ့အချိန်မှာပဲကိုကန့်ဒေတာထိုးစစ်တွေရပ်တန့်ပေးရေးအတွက်တိုင်းရင်းသားလက်နက်ကိုင်တပ်များစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကသမရဥသိမ်းစိန်ထံကိုအိတ်ဖွင့်ဘေးစာတစ်စောင်ပေးပို့ထားပါတယ်ကိုကန့်ဒေတာတိုက်ပွဲတွေကိုနှစ်ဖက်ဆွေးနွေးဖြေရှာပြီးအဆုံးသတ်နိုင်ဖို့မျှော်လင့်ထားတဲ့အကြောင်းကိုကန့်လက်နက်ကိုင်တပ်ဖက်ကလည်းပြောပါရယ်အရင်မြန်မာစစ်အစိုးရနဲ့ပြစ်ခတ်ရက်စဲခဲ့တဲ့ဖုံချားရှင်ရဲ့ကိုကန့်လက်နက်ကိုင်တပ် MNDAA ဟာ2009ခုနှစ်မှာအပြစ်ခတ်ရက်စဲရေးပြက်ပြဲခဲ့ပြီးနှစ်ဖက်တိုက်ပွဲတွေကြောင့်ဖုံချားရှင်ထွက်ပြေးခဲ့ရတာဖြစ်ပါတယ်6နှစ်ကြာအခုကာလမှာတော့ကိုကန့်လက်နက်ကိုင်တပ် MNDAA ကတိုင်းရင်းသားလက်နက်ကိုင်တပ်တစ်ခုအဖြစ်နိုင်ငံရေးအရာအသိအမှတ်ပြုမှုရာရေးပြန်ပြီးတော့ကြိုးပမ်းနေတာလည်းဖြစ်ပါရဲ့ရှင်
။ကိုကန့်ဒေတာရဲ့စီးရဲနောက်ဆုံးရအခြေအနေမတ်သိန်ကီထိုက်စူးစီးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့လယ်သိမ်းခံထောင်ကျလယ်သမားအစာငတ်ခံဆန္ဒပြခဲ့ပြီးတဲ့နောက်အာဏာပိုင်တွေဘက်ကစစ်ရောဂါကူးစက်ရုံကိုပို့လိုက်တယ်ဆိုတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ပြီးခဲ့တဲ့2013ခုနှစ်တုန်းက AR တိုင်းမအူပင်မလက်တူကျေးရွာမှာတိမ့်စီခံထားရတဲ့လေယာဉ်မြေတွေပြန်ရရှိရေးတောင်းဆိုဆန္ဒပြခဲ့တဲ့အတွက်လေသမားကြီးဦးမောင်စိုးဟာထောင်ချခံလိုက်ရပါတယ်။သူဟာထောင်တွင်းမှာအစာငတ်ခံပြီးဆန္ဒပြခဲ့ပါတယ်။ဒီလိုမျိုးအစာငတ်ခံဆန္ဒပြနေတဲ့သူကိုစေယုံကိုပို့ခဲ့ပြီးတဲ့နောက်မှာတော့ဧပြီလ13ရက်နေ့မှာရွာသားကြီးစေယောကကူစေယုံကိုပို့ဆောင်လိုက်တယ်လို့သိရပါတယ်။နောက်ဆုံးရအခြေအနေကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
2013ခုနှစ်တုန်းက AR တိုင်းမအူပင်မြို့နယ်မလက်တူကျေးရွာမှာလယ်သမားတွေကတိမ့်စီခံနိုင်ရတဲ့လယ်မြေများပြန်ရရေးတောင်းဆိုရင်လယ်သမားတွေနဲ့အာဏာပိုင်တွေကြားပဋိပက္ခဖြစ်ပွားခဲ့ရတာပါဒီဖြစ်ရပ်မှာရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရသလိုအရဲသားတွေလည်းထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်ဒီပဋိပက္ခတွေအတွင်းမှာလယ်သမားတွေကိုတရားစွဲဆိုထောင်ချခဲ့ပြီးလယ်သမားကြီးဦးမောင်စိုးဟာလည်းလူသေမှုပုံမှန်300နှစ်အပါဝင်ပုံမှန်9ခုလောက်နဲ့တရားစွဲဆိုခံခဲ့ရပြီးထောင်3နှစ်ချခံခဲ့ရပါတယ်ထောင်ချခံနေရစဉ်အတွင်းအစာငတ်ခံဆန္ဒပြခဲ့တာကြောင့်သူ့ကိုမအူပင်စိတ်ယုံပို့ခဲ့ပြီးတဲ့နောက်ရန်ကုန်မှာရှိတဲ့စိတ်ကျမ်းမာရေးဆေးရုံကိုပြောင်းခဲ့တာဖြစ်ကြောင်းဇနီးဖြစ်သူဒေါ်အောင်မဆန်းကပြောပါတယ်
။သူကဒီထဲထဲမှာပေါ့နော်သူအစာငတ်ခံပြီးသူကဆန္ဒပြရဲတဲ့ဆန္ဒပြတယ်ပေါ့နော်အဲ့ဒါကိုသူတို့ကဘယ်လိုပြောမလဲဆိုတော့ယူရဲဆိုပြီးတော့သူတို့ကအဲ့ဒါကိုပို့လိုက်တာပေါ့နော်ဒီတိုင်းယူသွားတာကြီးကိုအေးတဲ့ဒီဆေးရုံမှာအကြိုက်ထားလို့မရဘူးတဲ့အဲ့လိုပြောလဲပြောလဲပေါ့ကြာနောက်နေ့ကျတော့ဆက်တော့နေ့ညနေလဲကြာလဲကြာဩပေါ့နော်ကျွန်မလည်းမသိဘူးအပြင်မှာသူ့ဟိုနဲ့သူ့ကျွန်မအဲ့မှာရေးတွေပါရေးဝယ်ချမ်းပေးပြီးတော့ဒီဘာလေးဝချမ်းပေးပြီးကျွန်မအပြင်ကိုခဏထွက်နေတော့မှာပဲအဲ့မှာဖုန်းဆက်ပြီးလမ်းခေါ်တာအနားကဖုန်းကိုအကူကြီးတားဦးတော့ဗောနော်ညာလာခဲ့တယ်ကျွန်မရွှေ့ရပြောင်းရမယ်လေဆိုတော့ဟဲ့ဘယ်ဟုတ်ရှော့ပြန်ဆင်းရမှာဆိုတော့ကျွန်မကထားဖို့ပဲပြန်ပို့မယ်ပဲထင်တာဗောနော်အဲ့နဲ့ဆောက်တွေဆိုရတော့ရဲတွေရောရဲမှုတွေရောအကုန်လုံးရောက်လာတယ်ရောက်လာပြီးအဲ့ဒီဟိုကအရေးပေါ်ကားကြီးပေါ်ကိုသူတို့တင်တော့ကျွန်မအဲ့ဆိုရင်လို့ဘယ်ဟုတ်ခေါ်သွားမှာလဲဆိုရန်ကုန်ကိုပို့မှာတဲ့ဆိုအဲ့ရဲမှုကပြောတာဗောနော်ရန်ကုန်ပို့မယ်ဆိုရင်လို့ရန်ကုန်ကဘယ်လိုပို့မှာလဲဗောနော်စေးကိုဆွဲလာလားဗောကျွန်တော်ကလည်းဘာမှဖြစ်ဘူးဗောနော်ကားဦးနေဗောကျမအဲ့လိုပြောတော့မဟုတ်ဘူးလေနင်းအောင်ကြာဦးလေရာသာကြီးပို့မှာတဲ့သူကဟဲ့ရာသာကြီးပို့အောင်ကျမအောင်ကြာယူနေတယ်မှမဟုတ်တာလို့ရာသာကြီးပို့မှဆိုတော့ကျမအပို့မခံနိုင်ဘူးပေါ့နော်အဲ့လိုပြောတော့သူကမရဘူးပေါ့နော်ရာသာကြီးကျွန်တော်တို့ကအမိန့်နဲ့လောက်ရတာမဟုတ်ဘူးထထမိန့်နဲ့သူတို့လောက်ရတာဆိုပြီးသူကရာသာကြီးကိုပို့လိုက်ပေါ့
ထောင်ချခံရပြီးတဲ့နောက်ပုံမှန်400ပုံမှန်400အကျိုးဖြည့်ဆည်းမှုပိုင်နဲ့ကျူးလွန်မှုတွေနဲ့ထပ်မံတရားစွဲဆိုခံခဲ့ရပြီးအမှုကျင်း32ချိန်နဲ့တရားရုံးတက်ခဲ့ရပါတယ်ဒီနောက်မှာဒီအမှုကိုအစကနေပြန်စစ်မယ်ဆိုတာကြောင့်လက်မခံနိုင်ရကနေစလို့အခုလိုမျိုးအဖြစ်မျိုးကြုံခဲ့ရတယ်လို့ဆက်ပြောပြပါတယ
်ပုံအောင်ဆိုတော့အမှုကိုအစကနေပြန်စစ်မယ်ဆိုတော့ तू ကမခံနိုင်ဘူးပေါ့ तू မခံနိုင်ဆိုတော့ကျွန်တော်တို့မိသားစုဝင်နေမှာလည်းမခံနိုင်ဘူးဘာဖြစ်လို့လဲဆိုတော့အရင်မျက်နှာလေးလေးကျွန်တော်တို့ကိုရမှာပထမလဲသူတို့ရောတော့ကိုစစ်စစ်မင်းနေလိုက်တာလေတစ်နှစ်တော်တစ်နှစ်တော်ကြာတော့မှအမိန့်ချတယ်3နှစ်ဆိုတာကျမတို့ကတခါ၃နှစ်ချပြီးတော့လေဒီတခါ၃နှစ်နဲ့ချင်းလေကျမတို့ဖြတ်ပြီးရင်ဆိုင်ရသေးတယ်အဲ့ဒီအပြင်ကိုလည်းအခုနောက်တစ်ခါဒီအမှုကို၃နှစ်နဲ့ချင်းကိုပယ်ဖြတ်ပြီးတော့တခါလေအခုအစကလည်းပြန်ဆက်မယ်ဆိုတော့သူကလည်းမခံနိုင်ဘူးပေါ့နော်မခံနိုင်တော့ကျမတို့ကပြောတယ်မခံနိုင်ဘူးတဲ့မခံနိုင်တဲ့အတွက်တော့ဟာတော့အစကခံထားဆန္ဒပြမှာပဲကျမသူ့ကိုတားတယ်မလုပ်ပါနဲ့ဒီတော်တော်ကြီးကိုလည်းအင်အားကျနေတဲ့အချိန်မှာမလုပ်သင့်ဘူးသူ့ကိုကျမတားပါတယ
်မအူပင်မြို့နယ်တဲကကျေးရွာပေါင်း600ကနေတင်းစီထားတဲ့လေပြေဧကပေါင်း900ကျော်ကိုအော့ချက်ကုမ္ပဏီက1996ခုနှစ်ကတင်းစီခဲ့ပြီးတဲ့နောက်ငားကံများတူးထားရကနေအခုနောက်ပိုင်းမှာအသုံးမပြုတော့တဲ့အတွက်မူလပိုင်ရှင်လယ်သမားတွေကသူတို့ရဲ့လယ်မြေတွေကိုပြန်ရရေးအတွက်စူးစမ်းရင်းနဲ့2013ခုနှစ်ဖေဖော်ဝါရီလအတွင်းမှာ လေသမားတွေနဲ့ရဲတွေကြတင်းမာမှုတွေဖြစ်ပွားခဲ့ရပြီးအဓိကရုံးဖြစ်ပွားခဲ့ရတာပါအဓိကရုံးအတွင်းမှာရဲတွေရဲ့ပြစ်ခတ်မှုကြောင့်လေသမားလေးဦးလောက်တနတ်တန်ရရခဲ့ပြီးဆက်ချက်ဦးခန့်လည်းခြေလက်ကျိုးတာပါဝင်ထိခိုက်ဒဏ်ရာများရခဲ့ပါတယ်ရဲတွေဘက်ကတော့ရဲတအူးတေဆုံးခဲ့ရပြီးရဲဝင်တန်း20ကျော်ဟာလည်းထိခိုက်ဒဏ်ရာများရခဲ့ပါတယ်ဒီဖြစ်ရကြောင့်လေသမားတော်များများတရားစွဲဆို
ားဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတွင်းကနောက်ဆုံးရသတင်းတွေကိုတင်ပြပြီးမှာတော့ဒီကနေ့ကြားရောက်တဲ့မဟာအတာတကြံအကြနေ့နှစ်တစ်ကူရေကစားပွဲတော်နှွှဲပြော်နေကြတာတွေကိုတစ်ဆက်သေးတင်ပြပေးခြင်းပါတယ်။ခရစ်နှစ်2015ခုနှစ်မြန်မာတက္ကသိုလ်1388ခုနှစ်အကျိုးရိုးရာမဟာတကြံပွဲတော်ဒုတိယနေ့အကြနေ့မှာတော့ရန်ကုန်မြို့မှာရေကစားမှန်းတပ်တွေဂီတပရိသာပွဲတွေရေပက်ခံအလဲထွက်သူတွေနဲ့စီကားလှပါတယ်ရန်ကုန်တကြံမြင့်ကွင်းဆုံဆုံလင်းလင်းကိုတော့ VOA သတင်းတော်မတ်သိန်ကြီးလင်းနဲ့အတူခန်းစားကြည့်ကြရအောင်ပါရှင်
ဒီနေ့တကြံအကြနေ့မှာကျမတို့ရောက်နေတာကတော့ကဘာကြီးဖျားလက်မပေါ်ပဲဖြစ်ပါတယ်။ဒီလက်မဆိုရင်ဒီရန်ကုန်မြို့မှာအစီကားဆုံးနေရာတစ်ခုလို့ပြောလို့ရပါတယ်။ဒီလက်မပေါ်မှာမန်တက်က10ခုထပ်မနေရှိနေပြီးတော့ဒီမန်တက်တွေရဲ့အသွင်ဒီဇိုင်းတွေကလည်းအရင်နှစ်တွေနဲ့မတူပဲစမ်းသစ်နေတာကိုတွေ့နေရပါတယ်ရှင်
။2015ခုနှစ်တကြံပွဲတော်အကြနေ့ရန်ကုန်မြို့တခွင်မှာတော့လူငယ်လူရွယ်အားလုံးပျော်ပျော်ပါပါနဲ့ရေကစားနေကြပါတယ်။မန်တပ်ပေါ်မှာရေကစားသူတွေကားနဲ့ရေပက်ခံထွက်သူတွေလမ်းမပေါ်မှာပဲချင်းလျင်လျှောက်ပြီးလဲပတ်နေကြသူတွေနဲ့စီကားနေပါဗျ။ရေကစားမန်တပ်တရားဆိုရင်လည်းတစ်ခုနဲ့တစ်ခုအပြိုင်ဆိုင်ဆိုသလိုစမ်းသစ်တီထွင်ထားတာတွေကိုတွေ့မြင်နိုင်ပါတယ်။လေးရတာကျင်းပတဲ့တကြံပွဲတော်ကိုဘလို့ဖြတ်တန်းသွားမလဲဆိုတာကိုတော့ရေကစားမန်တပ်ကိုလာတဲ့လူငယ်တဦးကအခုလိုပြောပါဗျ
။ဟွာနောက်နေ့ကျတော့ဟွာကျန်သားလည်းပါဟော။ဒီနေ့ကမန်တပ်မထိုင်ပါဘူး။မန်တပ်ဟွာ၃ရက်လောက်ထိုင်တယ်။ကျန်သားတရက်လောက်ဟော။
ဒီနေ့တကြံမှာတော့ကဘာအေးဖျားလမ်းမှာစီကားတယ်လို့တီးရလို့အလုံးမြို့နယ်ကနေဒီကြီးလာရောက်ရေကစားဖြစ်တယ်လို့လည်းသူကဆိုပါတယ်။တကြံကာလာတွေမှာတော့အစားအသောက်ရောင်းချသူတွေကလည်းလူစီကားရနေရာတွေမှာယာယီနေရာထိုင်ရင်းနေခင်းကျင်းပြီးရောင်းချကြပါတယ်။ဈေးခွက်တစ်ခုလိုဖြစ်လာတာကြောင့်တုံးတက်တိုင်တိုင်တကြံကာလာတွင်မှဈေးရောင်းချတဲ့ဈေးသက်တူကဒီနေ့တကြံအတွေ့အကြုံကိုအခုလိုဖွင့်ဟပါတယ်။
မတော်ပါဘူးဒီနှစ်ကတော့လေမနှစ်ကလည်းနည်းနည်းတော့ဟွာဖြစ်တယ်မနှစ်ကတော့အကြနေဆိုတော့အချိုနဲ့ဆိုတော့တက်ပြီးတော့ရောင်းမကောင်းလေဒီနှစ်တော့နည်းနည်းတော့ရောင်းကောင်းမှာပါ
တကြံအချိုအကြအကြက်အတက်ဆိုပြီးပွဲတော်ရက်၄ရက်ရှိတဲ့အနက်တကြံအချိုနေ့မှာတော့ရေကစားသူတွေနဲတက်ပြီးအတက်နေ့မှာတော့လူအစီကားဆုံးဖြစ်လေရှိပါတယ်ဒီနေ့အကြနေ့ထိတော့ဈေးရောင်းမကောင်းသေးဘူးလို့လည်းဈေးသည်တူကဆိုပါတယ
်မနှစ်ကတော့ဟိုရံဒီနှစ်ကတော့တက်ပြီးတော့မရောင်းရသေးဘူးမသိသေးဘူးပေါ့နော်တကြံဦးမှာအစားပဲရှိနေတာ
တက္ကသိုလ်ရိပ်သာလန်နဲ့ကဘာအေးဖျားလန်တောင်းကနေအင်းရကံပေါင်းတဆုံရေကစားမတ်တက်တွေနဲ့စီကားနေပြီးလုံကြုံရေးနဲ့တင်းတင်းကြပ်ကြပ်ချလာတာကိုတွေ့မြင်ရပါတယ်ဟိုးရင်အင်းရလန်မှာမန်တက်တွေစောက်လုတ်ခွင့်ရစဉ်တုန်းကတော့အင်းရလန်ဟာရန်ကုန်တကြံမှာမသွားမဖြစ်အစီကားဆုံးနေရာဖြစ်ခဲ့ပေမဲ့မန်တက်စောက်လုတ်ခွင့်ပိတ်ပင်လိုက်တဲ့နောက်ပိုင်းမှာတော့ကဘာအေးဖျားလန်နဲ့ကံတော်ကြီးပန်လန်တွေမှာအစီကားဆုံးဖြစ်နေပါတယ်မြမရိုးရာတကြံပွဲတော်ကိုရင်ကျေးမှုအစဉ်လာတစ်ခုလည်းမဟုတ်တော့ဘဲစီးပွားရေးလုပ်ငန်းရှင်တွေကကြော်ညာအဖြစ်စီးပွားအဖြစ်အသုံးချနေတာတွေကိုလည်းလူကြီးသူမအချို့ကဝေဖန်နေတာတွေလည်းရှိပါတယ်။မြမနိုင်ငံသားတွေရောနိုင်ငံခြားသားတွေပါအတူဆင်နွှဲနေကြတဲ့ဒီရိုးရာတကြံပွဲတော်ကိုရန်ကုန်မြို့မှာတော့ဒီကဘာအေးဖျားလမ်းအပြင်ကြည်လမ်းနဲ့ကံတော်ကြီးပတ်လမ်းတွေမှာလည်းစီစီကားကားကျင်းပနေကြပါတယ်။ရန်ကုန်မြို့လည်းတဲ့အခြားနေရာတွေမှာတော့မန်တက်ခတ်ကျဲကျဲနဲ့ပဲတကြံပွဲကိုဆင်နွှဲနေကြပါတယ်ရှင်။
VOA သတင်းတော်မတ်သိန်ကြီးလင်းကရန်ကုန်တကြံရဲ့မြင်ကွင်းအစုံကိုသောတာရှင်တွေကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ကြာရောက်တဲ့မဟာအတာတကြံအကြနေမှာနှစ်တစ်ကူရေသပင်ပွဲတော်ဆင်နွှဲပျော်ရွှင်နေကြတဲ့ VOA ရဲ့သောတာရှင်တွေအတွက်တကြံသေးသရှင်လေးတစ်ပုဒ်လက်ဆောင်ပါခြင်းပါတယ်အဆိုတော်ခင်မောင်တိုးတီဆိုထားတဲ့နှွေဦးကဗျာဆိုတဲ့တကြံသေးသရှင်လေးကိုနားဆင်ကြည့်ကြရအောင်ပါနော်
So there
အစောရောခေမောင်တိုးတည်ဆိုထားတဲ့ຫນွေဦးကဗျာဆိုတဲ့တကြံတည်သင်းလေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗီအိုရဲ့သောတာရှင်နေနှစ်တက်ကူမဟာအတာတကြံအကြနေမှာဘေးပရာဝေးကွာလို့စိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပျော်ရွှင်ချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးလိုက်ပါတယ်ရှင်။အင်္ဂါနေ့ညနေပိုင်းအတွက်အစီအစဉ်တွေကတော့မကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်ရှင်။
အီရန်ဝန်ကြီးချုပ်ဟေဒါအယ်အဘာဒီဟာဒီကနေ့သမ္မတအင်ဗျူမှာအမေရိကန်သမ္မတဘဲရစ်အိုဘားမားနဲ့တွေ့ဆုံတဲ့အခါမှာ IS Islamic စစ်သွေးကြွတွေကိုနှိမ်နှင်းဖို့အတွက်အမေရိကန်စီကအကူအညီတွေပို့ပြီးပေးဖို့အတွက်ပြောဆိုမှာဖြစ်ပါတယ်။အမေရိကန်စီကပံ့ပိုးထောက်ခံမှုတွေအတော်ရခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ထဲအီရန်နယ်မြေအတော်များများကိုတင်ပိုက်ခဲ့တဲ့စစ်သွေးကြွတွေကိုတိုက်ထုတ်ဖို့ကြိုးစားနေတဲ့အီရတ်တပ်တွေအတွက်အမေရိကန်ဘက်ကအကူအညီတွေကိုတိုးပြီးပေးစေချင်ကြောင်းအမေရိကန်ကိုမရာရောက်ခင်မှာပဲမစ္စတာအဘာဒီကပြောကြားခဲ့တာပါဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကအဆင့်မြင့်ပညာရေးဝန်ကြီးဌာနရှိရာအစိုးရရုံးဝန်ထဲကိုတနတ်သမားတွေဖောက်ခွဲတိုက်ခိုက်ခဲ့ပြီးအတင်းဝင်ရောက်ဖို့ကြိုးပမ်းခဲ့ကြပါတယ်အခင်းဖြစ်ရာနေရာမှာအ ਨੇ ဆုံးပောက်ကွဲမှုကြီးတစ်ခုဖြစ်ခဲ့ပြီးတဲ့နောက်မှာတနတ်ပြစ်ဒဏ်တွေကြားခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်အယ်ရှဘပ်စစ်သွေးကြွအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါလို့ကြေညာခဲ့ပါတယ်အီရန်နိုင်ငံအတွက်အရှင်းမြင့်လေကြောင်းကာကွယ်ရေးစနစ် S-300 ကိုရုရှားနိုင်ငံကနေဒီနှစ်ကုန်နောက်ဆုံးထားပြီးတင်ပို့မှာဖြစ်တဲ့အကြောင်းအီရန်အစိုးရအရှင်းမြင့်အရာရှိတူကပြောဆိုလိုက်ပါတယ်။အီရန်ကိုမစ္စိုင်းလက်နက်တင်ပို့မှုတွေမလုပ်ဖို့အတွက်၅နှစ်ကြာတားမြစ်ထားချက်ကိုဖယ်ရှားလိုက်ကြောင်းရုရှားသမ္မတပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲအီရန်မျိုးသားလုံခြုံရေးကောင်စီရဲ့အကြီးအကဲကပြောကြားခဲ့တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်လို့တနင်္လာနေ့ကကြေညာခဲ့တဲ့ Hillary Clinton ဟာဒီကနေ့မှ Democratic Party ရဲ့သမ္မတလောင်းအဖြစ်အကြိုရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက် Iowa ပြည်နယ်ကိုသွားရောက်နေပြီဖြစ်ပါတယ်။ Ms. Clinton ဟာသူ့ရဲ့ဇာတိ New York ကနေ Iowa ကိုသွားရောက်ခဲ့တဲ့ခီးစဉ်တစ်လျှောက်မဲဆွဲခဲ့ပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမခင်ဖြူထွေးဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်ရှင်ကျမစုမောကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါအခုဒီညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA နေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Set 7 ဂျိုရူးကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်တကြံအကြနေ့ညနေချမ်းမှာတော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.